ဒီပတ်တော်ဗျာဒီဗမာပြည်မှာဖြစ်နေတဲ့နိုင်ငံရေးအနေအထားပေါ့နော်မြင့်မြိုင်ဖြစ်နေတဲ့နိုင်ငံရေးအနေအထားသုံးခုကျွန်တော်တွေ့နေတယ်ဗျာအဲ့ဒီကိစ္စလေးကိုကျွန်တော်ပြောချင်ပါတယ်ဟိုပထမတစ်ခုကတော့တူဗျာတိုင်းသားရဲ့အဲနိုင်ငံရေးအနေအထားလို့ကျွန်တော်ပြောပြရစီအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ဒီတိုင်းသားများအဖွဲ့အစည်းတစ်ခုရှိပါတယ်အဲ့ဒါကတိုင်းသားတပေါင်းစုလည်းသူတို့ခေါ်ပါတယ်ဗျာနောက်တစ်ခုကတော့ဟိုတိုင်းသားလူမျိုးများ New Federal Council ဆိုတဲ့အဖွဲ့အစည်းတစ်ခုရှိပါတယ်ဒီလိုမျိုး UNFC ဆိုတဲ့ဟာအဲ့တော့အဲ့ဒီအဖွဲ့အစည်းဟာတိုင်းသားအဖွဲ့တော်တော်များများကိုပါဝင်တဲ့အဖွဲ့အစည်းပေါ့ဗျာနော်သူတို့အားလုံးစုပေါင်းစုခြင်း73လေးဘက်ကိုပါနေပါတယ်လက်နက်ကိုင်အဖွဲ့အစည်းကြီးပါတယ်နောက်တော့နိုင်ငံရေးအားစုတွေလည်းပါတယ်နောက်တော့ပြည်ပအဖွဲ့အစည်းတွေလည်းပါဝင်သူကြိုးစားနေတယ်ပေါ့ဗျာအဲ့ဒီ UNFC ကအခုဇူလိုင်လ28ရက်ကစပြီးတော့နော်ဇူလိုင်လ30ရက်အထိကျွန်တော်တို့ဘန်ကောက်မှာအစည်းအဝေးတစ်ခုလုပ်နေပါတယ်သူတို့ရွေချက်ကတိုင်းတန်းအားစုတွေရဲ့ညီညွတ်ရေးဒီကိုဖန်တီးဖို့နောက်တစ်ခုကတော့ညီညာရေးနိုင်ငံရေးအခြေအနေတွေကိုဖန်တီးဖို့သဘောတူညီချက်ရှာဖို့နောက်တစ်ခုကတော့ဘုံသဘောတူညီချက်ရှာဖွေဖို့နောက်တစ်ခုကတော့ကျွန်တော်တိုင်းသားဒီရောနောက်ပြီးတော့ကျွန်တော်တို့ဒီတော်လိုင်းအားစုတွေရောနောက်နိုင်ငံရေးပါတီအားစုတွေရောတိုင်းသားအားစုတွေကိုစုစည်းဖို့ဆိုတဲ့ရွေချက်နဲ့သူတို့လုပ်ကိုင်နေတာဖြစ်ပါတယ်အဲ့တော့အဲ့ဒီအားစုတွေကိုသူတို့ရှာဖွေစုဆောင်တဲ့အခါမှာနောက်စုစည်းတဲ့အခါမှာပြည်တွင်းပြည်ပတိုင်းသားတွေရောနောက်ပြီးတော့ဒီနိုင်ငံရေးပါတီအဖွဲ့အစည်းတွေရောနောက်ပြီးတော့လူမှုအခြေပြုအဖွဲ့အစည်းတွေရောအားလုံးပါဝင်အောင်ဆိုပြီးတော့သူစုစည်းတယ်လို့ပြောပါတယ်အဲ့ဒါအခုဘန်ကောက်မှာအခုဆိုလို့ရှိရင်ဒီကြီးဝေးတဲ့တော့လောက်တော့ပြီးတော့တော့ဖြစ်သွားနိုင်ပါတယ်ဘာတွေထွက်လာမလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ရမှာပေါ့ဗျာနော်အဲ့ဒီအချိန်မှာပဲအစိုးရဘက်ကလည်းနိုင်ငံရေးအနေအထားတစ်ခုပေါ်ပေါက်နေပါတယ်အဲ့ဒါဘာလဲဆိုတော့ကျွန်တော်ဒီပြည်တော်စုအတွင်းမှာပေါ့ဗျာနော်လည်းငိုင်းအားဒီအားလုံးနဲ့ဒီအပြစ်ခတ်ရစေးစာချုပ်ကြီးတရက်ကိုထုတ်ဆိုဖို့ဆိုရဲဒီနေအနေထားပြစ်ပါတယ်အဲ့ဒီစာချုပ်ကြီးကိုသူတို့ဘလော့တော်မှာကြွေးကြော်နေတယ်ဆိုလို့ရှိရင်နေပြည်တော်ကကြည့်ရဲလွတ်တော်တင်းမှာလုံမယ်ဒီခန္ဓာကြီးမှာဆိုလို့ရှိရင်ဒီဘာကနေနိုင်ငံကြီးကောင်းဆောင်နေကမ္ဘာနိုင်ငံကြီးကောင်းဆောင်နေဟလာနိုင်ငံတကာကောင်းဆောင်နေတော့မှဖိတ်ကြားမယ်ပါညာဆိုတော့တရင်ဖြစ်နေတယ်အဲကုလသမဂ္ဂအတွင်းကိုဂျုံပန်ကီမွန်းနုနော်ဒီဘာကနိုင်ငံကြီးကောင်းဆောင်နေပေါ့ဗျာတက်နေမြဟိုဖိတ်ကြားပြီးတော့လက်မှတ်ထိုးမယ်စာချုပ်ကြီးလက်မှတ်ထိုးမယ်ဆိုတော့လှုပ်ရှားမှုကလည်းပေါ်နေတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းဒီဇူလိုင်လအတွင်းမှာကိုလုတော်မင်းဆိုပြီးတော့ဒီသမရရဲ့ဂျန်ပြီးပုဂ္ဂိုလ်များသမရရုံးဝန်ကြီးဝင်ကြီးဒီဘာတွေကြွကြော်နေကြတာပဲ။သူတော့တစ်ဖက်ကလည်းဒီဟာတော့မဖြစ်နိုင်သေးဘူး။သူတို့ကတော့မပါဝင်နိုင်ဘူးဆိုပြီးတော့လက်နက်ကိုင်အဖွဲ့ကြီးကြီးတိုင်းသားလက်နက်ကိုင်အဖွဲ့ကြီးကအတန်ဒီလက်လူစုံထွက်နေပါလေ။ဒါကကျွန်တော်အနေထားတစ်ခုပေါ့လေနော်။နောက်အနေထားတစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့ဒီအချိန်အဝရီကြီးကိုပြင်ဆင်မှုနော်အချိန်အဝတီကိုပြင်ဆင်မှုသို့မဟုတ်လည်းဒီရင်းညင်းကြီးကိုဒီရင်းညင်းကြီးလှူရှားမှုကြီးကိုပေါ်ဖို့ဆိုပြီးတော့နေသားတခုပေါ်ပါတယ်ဒီနေသားကလည်းအမှန်တိုင်းပြောရင်တော့အစိုးရလည်းအစိုးရဘက်ကနေပြီးတော့ပါဝင်တဲ့အင်အားတွေပါဝင်တာလည်းရှိတယ်တို့ကလွတ်တော်အင်အားစုတွေလည်းပါဝင်တာရှိတယ်တို့ကတိုင်းသားအင်အားစုတွေဘက်ကလည်းပါဝင်တာရှိတယ်အဲ့ဒီကအနေသားကတော့ပုံသဏ္ဍာန်ရဲ့တော့တခြားတော့မပေါ်သေးဘူးအစိုးရနေလို့ဖွဲ့စည်းထားတဲ့ဒီညီညာရေးဖော်ဆောင်ရေးကော်မတီဆိုတာရှိပါတယ်အဲ့ဒီကော်မတီထဲမှာဟိုဒေါ်စန်းကြည်ကြီးကိုဘာလို့ဟိုထည့်သွင်းပြီးတော့ဖွဲ့စည်းဖို့ဆိုပြီးတော့လုပ်ပါတယ်ဒေါ်စန်းကြည်ကလည်းအဲ့ဒီဖွဲ့စည်းထဲမှာပါမယ်နောက်အဲ့ဒီဖွဲ့စည်းထဲမှာလည်းတပ်မတော်ကခေါင်းဆောင်တွေပေါ့တပ်မတော်ကနေပြီးတော့ပုဂ္ဂိုလ်များလည်းပါဝင်လာမယ်ဆိုတဲ့အနေထားတွေပေါ်ပေါက်နေပါတယ်အဲ့တော့ဒီအနေထားတွေကိုကြည့်ရင်အနေထားသုံးခုပေါ့ခုနပြောသလိုတိုင်းသားတွေဘက်ကနေပြီးတော့နိုင်ငံအင်အားစုကြီးရဲ့ရည်ရည်ရဲ့အနေထားနောက်တစ်ခါအစိုးရဘက်ကနေပြီးတော့အပြစ်ကရစီအပေါ်မှာတည်ရဲ့အနေထားနောက်တစ်ခါတစ်ဖက်ကနေပြီးတော့အစိုးရလည်းပါတယ်ဒီလွတ်တော်လည်းပါတယ်နောက်တစ်ခါကျင်ပအဖွဲ့ဒီများလည်းပါမယ့်အနေထားဖြစ်တဲ့ကျွန်တော်တို့ဒီညီညာရေးအနေထားပေါ့ကျွန်တော်အမှန်တိုင်းပြောရင်ကျွန်တော်အနေထားလို့ပြောမလားဒီစကားလုံးကတော်တော်ကြားခက်တဲ့အနေထားမှာဖြစ်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဗမာပြည်မှာအခုတုံ့ထဲနေတာတော့နိုင်ငံရေးကိုအရွေးလို့လည်းပြောတယ်ဗျာနော်အရွေးဆိုတာအရွေးရှားပေါ့ဗျာနော်ဒူးနဲ့တင်းနဲ့ကြွေရှားနေတာနောက်တစ်ခုကလည်းဘာလဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရေးအစည်းအမျောပေါ့ဗျာနော်အကြီးကြီးစည်းသလိုစည်းမျောနေတာအဲ့တော့အခုပေါ်ပေါက်နေတဲ့အနေထားတွေကိုကြည့်တဲ့အခါကျတော့ဘယ်လိုအနေထားဖြစ်နေတာလဲဒါလည်းအရွေးရှားနေလားဒူးနဲ့တင်းနဲ့ကိုရွေးရှားနေတာလားနောက်သုံးမလို့ရှိရင်လည်းရေးစည်းသလိုစည်းမျောနေတာလားရေးစည်းသလိုစည်းမျောနေတာဆိုတော့ပေါက်ဆက်ပူလွယ်တယ်ပေါ့ဗျာဒီလိုမျိုးဝင်နေဒူးတဲ့ daylight ရွေးရှားနေတဲ့အရွေးရှားဆိုလို့ရှိရင်တော့အတွန်းတိုက်ပြီးအတိုးတိုက်ပြီးပြိုကွဲပြီးဖြစ်တတ်ပါလေလို့ကျွန်တော်အဲ့လိုထင်တယ်အဲ့တော့အခုဒီရီရဘယ်လိုပုံစံနဲ့ပေါ်လာမလဲဘယ်လိုမှစကန်သိမ့်မယ်ဆိုတော့မသိဘူးဒါမဲ့လို့အတန်ကျယ်ကျယ်တဲ့ကိုပေါ်ပေါက်နေတဲ့ဒီနိုင်ငံရေးဒီဥတည်ကြီးတုံးဖို့နေတိုင်းတုံးလို့ ကျွန်တော်အဲ့လိုပဲမြင်ပါတယ်အဲ့တော့ဒီထဲမှာအထူးသားဆုံးကတော့ဘာပဲပြောပြောတိုင်းသားတွေဘက်ကနိုင်ငံရေးလှုပ်ရှားမှုတွေနိုင်ငံရေးအယူအဆတွေကလည်းဒါတွေကတော့စူးစမ်းမိတဲ့အနေအထားတော်တော်ရှိပါတယ်ဘာဖြစ်လို့ဆိုတော့တို့ရဲ့တိုင်းသားလူမျိုးတွေအားလုံးပါတဲ့အဖွဲ့ကြီးလည်းဖြစ်တယ်လက်နက်ကိုင်အဖွဲ့ကြီးတွေကလည်း72ခုလောက်ပါတဲ့အဖွဲ့ကြီးလည်းဖြစ်တယ်နောက်တစ်ခါတိုင်းသားနိုင်ငံရေးပါတီရဲ့အင်အားတွေရောမြင်းပြည်ပနိုင်ငံရေးအားစုတွေပေါင်းမှုလည်းသူတို့ဖော်ထုတ်နေတဲ့ခါကျတော့ဒီအင်အားကလည်းတော်တော်လေးကြီးမားတဲ့အနေအထားရှိမယ်လို့ထင်ပါတယ်နောက်အစိုးရကအပိခါရစေးဆိုတာလေအစိုးရကတော့ဘယ်လိုလဲဆိုတော့အပိခါရစေးဘုပဲလူရဲဆိုတဲ့လိုင်းနဲ့သွားနေတယ်တိုင်းသားတွေဘက်ကတော့မဟုတ်ဘူးပြည်ညံ့ရေးလုပ်မယ်ဆိုရင်ဒီအပိခါရစေးနေတယ်မပြီးဘူးနော်ဒီညညာရေးကိုနိုင်ငံရေးကိုဆွေးနွေးမှရမယ်ဆိုတဲ့ပုံစံနဲ့သွားနေတယ်အဲ့ဒီနှစ်ခုကြားထဲမှာအခုဘာပဲပြောပြောဒေါ်စန်းတီရိုးရဲ့ပါဝင်လာမှုပေါ့နိုင်ငံရေးဖော်ဆောင်မှုဆိုတဲ့လှုပ်ရှားမှုမှာဒေါ်စန်းတီရိုးပါဝင်လာတဲ့အနေအထားထူးခြားတယ်လို့ပြောချင်ပါတယ်အဲ့တော့ဒေါ်စန်းတီရိုးရဲ့အနေနဲ့ကတော့ဘာပဲပြောပြောဒီကိစ္စတွေမှာတစုံတရာတော့ပါဝင်ဖြစ်ကြီးနိုင်လို့ရဲ့အများကြီးပြန်နေနေတော့ပါဝင်လာနိုင်မယ်လို့ကျွန်တော်ပြောလင့်ပါတယ်သို့တော့တခုပဲရှိတယ်ဒီမှာအခြေခံအဖြစ်ကိုခုနပြောတဲ့ကွင်းပြဲမှုတစ်ခုကပါလဲဆိုတော့ပြည်ညာရေးလားဟလာသို့မဟုတ်ရင်တို့နိုင်ငံရေးလားသို့မဟုတ်ရင်ကျွန်တော်တို့ဒီအပြစ်ခံရစေးလားသို့မဟုတ်ရင်တခါအရာကိုလည်းလွတ်တော်ပြင်ပမှာလုံမှာလားသို့မဟုတ်လွတ်တော်တွင်းမှာလုံမှာလားဆိုတော့ဒီလိုင်းနှစ်ခုတွားနေတဲ့ရှင်ပြန်ကြီးတွားနေတဲ့မိမြန်နှစ်ခုကလည်းရှိနေတယ်ဗျအားရကြောင့်ကျွန်တော်အခုတော်နေမှာကျွန်တော်ဒီကိစ္စလေးတွေပြည်သူလူထုအနေနဲ့လည်းနည်းနည်းလေးအားကိုစိုက်တင်ပါတယ်ပြည်သူကလည်းဒီအရာတွေကိုနိုင်ငံရေးတွေပေါ့အကဲခတ်တင်ပါတယ်အဲ့ဒါတွေနှစ်ပတ်စလုံးလည်းပြည်သူကလည်းမိမိရဲ့ဆန္ဒတွေကိုဖော်ထုတ်ပြီးတော့နော်ဝိုင်းဝန်းပံ့ပိုးဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာဒါတော့ပါပဲ